နောက်ကိုရီးယားဆွေကဖန်ထားတဲ့ကိုရီးယားနယ်ပေါ်အမေရိကန်နိုင်ငံသားတူကိုအလုပ်ကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ဒီကရီလာတို့ကမြောက်ကိုရီးယားရဲ့စစ်ဘက်ဆိုင်ရာလျှို့ဝှက်အချက်လက်တွေကိုခိုးယူခဲ့တယ်လို့ဝန်ခံထားတဲ့အမေရိကန်နိုင်ငံသားခံယူထားသူကိုရီးယားနယ်ပေါ်ကင်ဒွန်ချူးကိုဒီကနေ့မှပဲမြောက်ကိုရီးယားတရားရုံးကပြစ်ဒဏ်ချမှတ်လိုက်တာပါ။မြောက်ကိုရီးယားဆွေရဲ့ဝါဒဖြန့်နှစ်ဖူးစည်းစာရန်တစ်ခုကိုခိုးယူခဲ့ပါတယ်လို့အမေရိကန်တောင်သားအော်တိုဝန်ဘီယာကဝန်ခံခဲ့အပြီးတဲ့နှစ်ပတ်ကြာမှချူးရဲ့ဝန်ခံချက်ထွက်လာတာပါ။အော်တိုဝန်ဘီယာကတော့အလုပ်ကျန်းနဲ့ထောင်ဒဏ်15နှစ်ချမှတ်ခံထားရပါတယ်။လေလာဆောင်ကြည့်သူတွေကတော့သူတို့နှစ်ဦးစလုံးဟာဒီလိုဝန်ခံဖို့အတွက်အတင်းအဓမ္မအခိုင်ခံခဲ့ရတာဖြစ်နိုင်တယ်လို့ပြောကြပါတယ်။မြောက်ကိုရီးယားဆိုရဟာနိုင်ငံတကာရဲ့ပြည်နယ်ဝေဖန်မှုတွေကိုအန်တူတဲ့အနေနဲ့နျူကလ িয়ার လက်နက်စမ်းသပ်တာတွေနဲ့တာဝန်ပြစ်ဒုံးကျည်စမ်းသပ်တာတွေလုပ်ခဲ့ပြီးတဲ့နောက်တင်းမာမှုတွေမြင့်မားနေချိန်မှာပဲအခုလိုအမေရိကန်နိုင်ငံသားနှစ်ဦးကိုထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ်။